ခုလိုရခိုင်ပြည်နယ်အတွင်းကပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေစီကိုတွားရောက်ပြီးတော့သတင်းဓာတ်ပုံရယူခဲ့တဲ့မြန်မာသတင်းတောက်ဓာတ်ပုံသတင်းတောက်နှစ်ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားပါတယ်သူတို့ကိုဘာကြောင့်ဖမ်းဆီးခဲ့သလဲဆိုတာနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမေးမြန်းထားသလိုဓာတ်ပုံသတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်သတင်းမီဒီယာအဖွဲ့တွေကလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့ရှာဖောင်ကပြောပြပေးပါမယ်ရှင်
အခုစက်တင်ဘာလအစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကိုတွားရောက်ပြီးဓာတ်ပုံသတင်းရိုက်ယူခဲ့ကြတဲ့မြန်မာအလွတ်ဓာတ်ပုံသတင်းတောက်ကိုမင်းဇေယျဦးနဲ့ခွန်လတ်တို့နှစ်ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးခဲ့တာပါသူတို့နှစ်ဦးကိုဘာကြောင့်ဖမ်းဆီးအရေးယူထားသလဲဆိုတာကိုမြန်မာအစိုးရဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားပြီးလို့တော့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေးကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာရေးသားဖော်ပြထားပါတယ်ဒါပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်နဲ့မှတ်ချက်ပေးဖို့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကိုမင်းစရာဦးနဲ့သူ့ရဲ့လက်ထောက်ဖြစ်တဲ့ခွန်လတ်တို့ဟာစက်တင်ဘာလ9ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးလိုက်တာဖြစ်တယ်လို့သူတို့နှစ်ဦးဓာတ်ပုံသတင်းရယူပေးနေတဲ့ German GEO Magazine ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ကိုမင်းစရာဦးဟာဗြိတိန်ဓာတ်ပုံအေဂျင်စီ Panos Picture အဖွဲ့ဝင်တဦးဖြစ်တယ်လို့လည်းဆိုပါတယ်။ Cossack Bazaar မှာရောက်နေကြတဲ့ Rohingya Muslim တွေရဲ့အကြောင်းတွေကို German GEO Magazine အတွက်ဓာတ်ပုံရယူပေးဖို့တာဝန်ပေးထားခဲ့တာဖြစ်တယ်လို့ German GEO Magazine ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးအာမခံမရပဲဆက်လက်ထိန်းသိမ်းခံထားရတဲ့အပေါ် GEO Magazine Editor ဘုတ်အဖွဲ့နဲ့ Panos Picture ဓာတ်ပုံဝန်ထမ်းတွေကလွန်စွာစိုးရိမ်မကင်းဖြစ်ရကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ကိုမင်းဇေယျဦးနဲ့ခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတည်နှောက်ပြည်ဝင်ခွင့်ဗီဇာနဲ့မဟုတ်ဘဲကဘာလက်ခီးသွားဧည့်သည်ပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးဓာတ်ပုံသတင်းရိုက်ယူမှုတွေလုပ်ခဲ့တာကြောင့်အတုအယောင်နဲ့အချက်အလက်အမှားတွေဖော်ပြမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုဖမ်းဆီးတရားစွဲဆိုလိုက်တာဖြစ်တယ်လို့ AFP သတင်းတပုတ်မှဖော်ပြထားပါတယ်။ဒါအပြင်သူတို့နှစ်ဦးကိုသူရှိုးလှုပ်တယ်ဆိုပြီးတော့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစွပ်စွဲထားတယ်လို့ဆိုပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကတော့သူတို့နှစ်ဦးသူရှိုးလုတ်တယ်ဆိုတာကိုမဖြစ်နိုင်ကြအောင်အခုလိုပြောပါရစေ
။သူလုတ်တယ်ဆိုရဲဆွဆွဲကြရတော့ဘာမှအခြေအနေမရှိတဲ့ဆွဆွဲတယ်လို့ကျွန်တော်ထင်ပါတယ်။ကြေးသူတို့ဗီဇာကိစ္စနဲ့တိုးဗီဇာနဲ့ဝင်ပြီးတော့ဟိုသတင်းဓာတ်ပုံရိုက်တယ်ဆိုတဲ့ဟာမျိုးကတော့အဲ့လိုမျိုးပြောဆိုရင်တော့မှပဲဒါဟိုမပြောလို့ပဲမဲ့ဟိုပြစ်မတင်လို့ပဲမဲ့ဒါပေမဲ့သူရှိုးလုတ်တယ်လို့ဆွဆွဲတာကတော့ကျွန်တော်တို့ဟိုလုံးဝဟိုနေပေါ့နော်။မဖြစ်နိုင်ဘူးလို့ပဲကျွန်တော်တို့ယူဆတယ်။ဆိုရတွေကဟိုလုတ်ခွင့်မပေးတဲ့အခါမှာတည်င်းသမားတည်င်းရဖို့အတွက်သူကဒီနီလန်တုံးတာဒီဟာကဘဒုဟိုမှလည်းတခြားတတိပုဂ္ဂလဘဒုမှလည်းထိခိုက်သွားတာနင်းနာသွားတဲ့ကိစ္စလည်းမဟုတ်ဘူး။ဒါကဆိုရတွေကသူတို့စိတ်ကျင်ကန့်သတ်ချက်လို့ပဲကျွန်တော်ထင်တယ်။ဒါမီဒီယာအက်သစ်နဲ့တော့ဘာမှချိုးဖောက်တယ်လို့တော့ကျွန်တော်မမြင်ဘူး။
အခုလိုတည်နှောက်နှုတ်ဦးကိုဖမ်းဆီးထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကူညီဆောင်ရွက်ပေးဖို့စာရေးပေးပို့ပြီးတောင်းဆိုသွားဖို့စီစဉ်လှုပ်ဆောင်နေပြီလို့လည်းကိုမြင့်ကျော်ကပြောပါတယ
်။ဘယ်လိုလုပ်ရမလဲပါညာဆိုတော့အဲ့ဒီကောင်စီဘက်ကတော့ဒီဥက္ကဋ္ဌတို့တင်းမှုတို့သူတို့ဆွေးနွေးနေကြတယ်ဘယ်လိုမျိုးဘင်္ဂလားဒေ့ရှ်တန်ရုံကိုစာပို့တာတို့နောက်ဟိုမိုဖာမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကိုစာပို့ပြီးတော့ဒီညာနဲ့ပတ်သက်လို့ဆောင်ရွက်သူတို့ request လုပ်တာ။အဲ့ဒါလေမြင့်တရဲ့ခန္ဓာလေးအဲ့ဒါလေလောက်ကိုသိနေနေကြ
မြန်မာနိုင်ငံနိုင်ငံသားတင်းတောင်များအသင်းကလည်းကိုမင်းစရာဦးနဲ့ခွန်လတ်တို့နှစ်ဦးဖမ်းဆီးခံရတဲ့အတွက်စိုးရိမ်မကင်းဖြစ်ရကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားသလိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့တင်းတောင်နှစ်ဦးရဲ့လုံခြုံရေးကိုအာမခံပေးဖို့နဲ့အစိုးဆုံးပြန်လွတ်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်။အလွတ်တပုံတင်းတောင်ကိုမင်းစရာဦးနဲ့ခွန်လတ်တို့နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့မွတ်စလင်ဒုက္ခသည်တွေကိုတည်င်းတပ်ပုံသွားရိုက်ကူးရင်းအခုလိုဖမ်းဆီးခံခဲ့ရတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ပူတီတောင်နဲ့ရတိတောင်ဒေသတွေအတွင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARSA အကြမ်းဖက်သမားအဖွဲ့ကတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ဒေသအတွင်းမှာရှိတဲ့ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်လူမှုအသိုင်းအဝိုင်းကလူထုတွေထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်ရှင်။